ဟောင်ကောင်ကဒီမိုကရေစီရေလှော်လာတဲ့ဆန္ဒပြသူတွေနဲ့မတူညီမှုတွေကိုဖြေရှင်းတဲ့နေရာမှာတရုတ်အနေနဲ့လူသားချင်းစာနာထောက်ထားတဲ့အပြုအမူမျိုးနဲ့ဆောင်ရွက်ဖို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ဟောင်ကောင်ကိုတရုတ်ပြည်မှကြီးထံ1998ခုနှစ်မှာလွှဲပြောင်းပေးပေမဲ့ဆန္ဒပြခွင့်အပါအဝင်တရုတ်ပြည်မှကြီးမှမရတဲ့လွတ်လပ်ခွင့်မျိုးဟောင်ကောင်ကိုပေးဖို့ခွင့်ပြုထားတဲ့တရုတ်နဲ့ဗြိတိန်ကြား1984ခုနှစ်သဘောတူညီချက်ကိုတရုတ်အစိုးရဘက်ကလေးစားဖို့ကိုလည်းအမေရိကန်ဒုတိယသမ္မတကတိုက်တွန်းပါတယ်။ဟောင်ကောင်မှာအကြမ်းဖက်မှုတစုံတရာဖြစ်ခဲ့ရင်တော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်တစ်ခုရဖို့ပိုပြီးခက်ခဲသွားစေမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုရာကိုကိုကာပီလဲဒုတိယသမ္မတဖန့်စ်ကဒက်ထရိုက်အီကော်နမစ်ကလပ်မှာပြောတဲ့မင်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင်။